ုနောရဟာထိုင်းမြန်မာနယ်စပ်နဲ့ဆိုရင်တိတ်မွေးတော့ပါဘူးကားနဲ့ဆိုရင်တနာီကွဲလောက်သွားတာနဲ့နယ်စပ်မဲသဘောဂိတ်ကိုရောက်ရှိမှာဖြစ်ပါတယ်ကရင်တိုင်းသားတွေရဲ့ကြီးရွာဖြစ်ပြီးအများစုကဗုဒ္ဓဘာသာကိုကိုးကွယ်ကြတာဖြစ်ပါတယ်ခရီးယန်ဘာသာဝင်ကအင်ဂျီ120လောက်ရှိတဲ့အထက်မှာအင်ဂျီ20လောက်သာရှိပါတယ်ခရီးယန်ကျောင်းဝင်းထဲမှာမြန်ကြီးငူဆရာတော်တည်ထားတဲ့ဇေဒီကကြက်ရှာစွန်းလို့ဖြစ်နေတဲ့မြေနေရာမှာအတွင်းပိုင်းကိုယူပြီးတည်ထားတာပါခြံဝင်းအဝမှာဇေဒီမတည်ဖို့ဆရာတော်ကိုတောင်းပန်ထားတဲ့ဆိုင်းဘုတ်ကိုလည်းတွေ့ရှိခဲ့ရပါတယ်။ဇေဒီဟာအဖြူအောင်ဖြစ်ပြီးတော့အောက်ခြေမကျဲဘဲနဲ့သေးသေးသေးရှည်ပြီးထီးတင်ထားတဲ့ဇေဒီဖြစ်ပြီးတော့အများမြင်နေကြဇေဒီပုံစံမဟုတ်ပါဘူး။ခတ်သေးသေးသေးနဲ့ထီးတော်ပါတဲ့အထိ6ပေလောက်သာရှိတဲ့ဇေဒီငယ်တွေဖြစ်ပါတယ်။အဲ့ဒီခရီးယန်ဖျားเจ้าကိုအုပ်ချုပ်တဲ့ကင်းပြည်နယ်သာသနာပိုင်ပြည်နယ်ဂိုင်းချုပ်ဆရာတော်စောစတိုင်လိုကသူတို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးမေတ္တာတရားနဲ့သာတုံ့ပြန်မယ်လို့အခုလိုပြောပါတယ်။
ကျွန်တော်ခရိယန်တွေကတော့ဘာမှလည်းခက်ရပြုတ်ချင်းကိုတော့ကျွန်တော်တို့မလုပ်ပါဘူးကျွန်တော်တို့မေတ္တာတရားထားပြီးတော့ရှေ့ဘယ်လိုလျှောက်သွားမလဲဆိုတာပြည်နယ်အစိုးရနဲ့နိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ပြည်နယ်သံဃာမဟာနိုင်ငံရဲ့ဆုံးဖြတ်ချက်ပေါ်မှာပဲကျွန်တော်နေသွားမယ်သဘောတော့ရှိတယ်ဆိုတာကိုပြောချင်ပါတယ
်ကျွန်တော်တို့ကွန်းတော့ရောက်တော့ဇေဒီကိုစောင့်နေတဲ့ဦးစင်းနဲ့ကိုရင်တွေစီကိုသွားပြီးလာရင်အကြောင်းကိုလျှောက်ပါတယ်ဦးစင်းတစ်ပါးကကလက်ထိုင်းမှာတလပတ်အမိုးတစ်ခုအောက်မှာထိုင်နေပါတယ်ဘေးနားမှာကိုရင်လေးပါးနဲ့တကားတွေတကားမတွေလည်းရှိနေပါတယ်ဦးစင်းမိန်နာကသူတို့တောင်းဝန်ဟာဇေဒီတဲဖို့သာဖြစ်ပါတယ်ဒါပြီးရင်တခြားတနေရာမှာနောက်ထပ်ဇေဒီတလုံးသွားတဲရမယ်လို့ဖွဲ့ရဲ့တောင်းဝန်ကိုကျွန်တော်တို့ကိုရှင်းပြပါတယ်ခရီးယန်ကျောင်းဝင်းတွေမဟုတ်ပါဘူးအဲ့ဒီကွန်းတော့ရွာထဲမှာအလားတူဇေဒီငယ်လေးတွေအင်ဂျိုအင်ဂျားတွေထဲမှာတဲထားတာတွေ့ရပါတယ်ကျွန်တော်တို့ရောက်တဲ့နေ့ကတဲပြီးသားဇေဒီက6ဆူလောက်ရှိနေပါတယ်တဲလက်ဆဇေဒီကတော့9ဆူလောက်တွေ့ရပါတယ်အဲ့ဒီကွန်းတော့ရွာကနေပြန်လာကြပြီးဆရာတော်ဦးသူစနာရဲ့နောက်ထပ်ဇေဒီတဲထားတဲ့ရွှေကွန်းကြီးရွာကိုသွားရောက်လေ့လာကြည့်ပါတယ်ရွှေကွန်းကြီးရွာဟာလိုင်းပွဲမြို့နယ်ထဲမှာဖြစ်ပြီးအစ္စလမ်ဘာသာဝင်တွေလည်းများတဲ့ကြီးရွာကြီးဖြစ်ပါတယ်။ဇေဒီတည်ထားတဲ့လမ်းကြားရဲ့တစ်ဖက်မှာလူနေအိမ်တွေနဲ့ကပ်လျက်ဖြစ်ပြီးတော့တစ်ဖက်မှာဗလီအကြီးတလုံးရှိနေတာပါ။ကျွန်တော်တို့ရောက်သွားတော့အဲ့ဒီဇေဒီနားမှာနေကြတဲ့သူတွေကသူတို့နေထိုင်ရတာစိတ်မချမ်းသာကြတဲ့အကြောင်းပြောပါတယ
်။ကျွန်တော်တို့နဲ့ဘာသာချင်းမတူတဲ့အပေါ်မှာကျွန်တော်တို့ဗလီကြီးရဲ့ဘေးနားမှာဖြစ်နေတဲ့အပေါ်မှာဒါပေမဲ့ကျွန်တော်တို့ဆရာတော်မြတ်တရားကံနဲ့နေရာလွတ်တယ်မှာတည်ဖို့သူ့အနေနဲ့မတည်မနဲ့တမလာပြီးလည်းတည်သွားတယ်။ခရစ်တော်တော်ထိမှလည်းကျွန်တော်ဆိုရင်လည်းဒီကြားလဲသူတို့အထုတ်ထိတ်ထားတဲ့ဘယ်ရောက်ဆိုတော့ကျွန်တော်တို့ကလည်းစောက်စောက်ရတဘောလည်းရှိတယ်။နေရတိုင်းလည်းအမှန်ကြက်တီးရယ်။စောက်စောက်ရတော့ဒါကိုမပီတိမပြည့်စုံအောင်ကျွန်တော်စောက်စောက်ပြရတော့ဗော။ကျွန်တော်တို့ဘာသာမတူတော်ညာလဲ။အဲ့ဒါတစ်ခုတစ်ခုပြောရရင်လည်းကျွန်တော်ဒါကြားမှလည်းကြောက်တယ
်။ဇေဒီဘေးနားမှာတဲပုံအကြီးကြီးတစ်ခုကိုလည်းတွေ့ခဲ့ရပါတယ်။အခြေအနေဟာနောက်ထပ်ဇေဒီတစ်ခုထပ်တယ်မလား။တစ်ခုခုထပ်ဆောက်အောင်မလားဆိုတာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အဲ့ဒီလမ်းကြားဟာလူသွားလူလွားနွားစိတ်စသဖြင့်ဥတုဟုဖျက်သွားနေကြတဲ့လမ်းကြားဖြစ်ပြီးတော့ဖက်စီမှာလမ်းမကြီးနှစ်ခုနဲ့ဆက်ဆက်နေတဲ့လမ်းကြားလေးဖြစ်ပါတယ်။လမ်းကြားမှာနေသူအစ္စလမ်ဘာသာဝင်တွေဟာအကြောက်တရားနဲ့နေစင်နေရတာဖြစ်တဲ့အတွက်ကျွန်တော်တို့ကိုသူတို့အတန်မသုံးဖို့ဗီဒီယိုမှတ်တမ်းမတင်ဖို့သာတောင်းပန်ပြောကြပါတယ်။ဇေဒီနဲ့မျက်နှာချင်းဆိုင်မှာအတော်ကျဲတဲ့ခြံဝန်းခတ်ထားတဲ့နေရာမှာဖုံးတော်ကြီးကျောင်းနဲ့တစ်ပင်တွေနဲ့စိမ့်လန်းဆူပြေနေတာကိုတွေ့ရပါတယ်။အဲ့ဒီနေရာဟာလွန်ခဲ့တဲ့1999ခုနှစ်အထိအစ္စလမ်ဘာသာဝင်အင်တော်စု40လောက်နေခဲ့တဲ့နေရာလို့ပြောပြကြပါတယ်။မြန်ကြီးငူဆရာတော်ကအားလုံးကိုအဲ့ဒီချိန်ကဖယ်ရှားလိုက်တဲ့အတွက်ဒီဘက်ချမ်းအခုဇေဒီတက်ထားတဲ့နေရာမှာစူပေါင်းနေထိုင်ကြရတာလို့လည်းကျွန်တော်တို့ကိုပြောပြပါဗါးဖန်မျိုးမှာရှိတဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအသင်းရဲ့ဥက္ကဋ္ဌဦးအောင်မြင့်ဦးခေါ်ဦးနှကျူးကဆရာတော်အနေနဲ့ဇေဒီတွေလိုက်လံတဲနေတဲ့ဟာမသင့်တော်တဲ့အကြောင်းအခုလို့ပြောပါဗ
ါးဗုဒ္ဓတရားတော်နဲ့လည်းမကိုက်ညီဘူးနိုင်ငံတော်ဥပဒေနဲ့လည်းမကိုက်ညီဘူးလေသူကဇေဒီပစိုးတဲမယ်ဆိုတော့ဒါနိုင်ငံတော်ကဖူးဖြူမဲဆိုတာသိတယ်အောင်နိုင်ငံတော်ကဥပဒေကိုလေးစားတဲ့တယ်ဥပဒေကိုလေးစားပြီးတော့ဥပဒေအရလုပ်လို့ရှိရင်တော့နေရတဲ့ကရင်ပြည်နယ်မှာဖျားတယ်လို့ဇီဒီတယ်လို့ရတဲ့နေရာတဲ့ပုံဝင်ရှိတာပဲ
ကရင်နိုင်ငံရေးပါတီကဘယ်လိုမြင်ပါတယ်လဲလို့သိအောင်ဖလုံစဝေါ်ဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌဦးမန်းအောင်ပြည်စုကိုကျွန်တော်တို့မေးကြည့်ပါတယ
်နှစ်ခုသုံးခုတော့ကျွန်တော်တွင်းလို့ရတော့ကရင်ယူမာနေကလေးကခရစ်ယာန်ကိုအမိုးကြီးမုန်းပြီးတော့ဒီမှာရောက်တဲ့ခါကျတော့ဖြစ်နိုင်တဲ့နေနဲ့အကုန်လုံးလိုက်ပြီးတော့အနောက်ရှေ့အဟံသားတွေလုံနေသလားနေနောက်ဆုံးတစ်ခုကတော့နည်းနည်းလေးဒါမစင်စားကောင်းစဉ်းစားတော့တစ်ခုခုကများသူ့ကိုတွန်းအားပေးနေသလားပေါ့ဆရာရဲ့နော်ဒီလိုလုပ်ပါ
ကျွန်တော်တို့ရွှေကွန်းကနေပြန်ထွက်ခါနီးမှာဒေသခံတူဦးကဆရာတော်ဦးသူစနရာထားတဲ့အလံဆိုင်ထားတဲ့နောက်ထပ်နေရာ၃နေရာရှိသေးကြောင်းကျွန်တော်တို့ကိုပြောပါတယ်အဲ့ဒီနေရာတွေဟာလည်းသူတို့နေတဲ့ရက်ွက်လူနေရာနဲ့မလန့်မကန်လမ်းမကြီးဘေးမှာဖြစ်ပါတယ်ဇေဒီတဲတာဟာလူနေရက်ွက်တွေမကပါဘူးရဲစခန်းတစ်ခုနဲ့စစ်တပ်ဝင်းအတွင်းမှာလည်းတဲခဲ့ဘူးတယ်လို့ဆိုပါတယ်အဲ့ဒီလိုတဲခဲ့တဲ့အချိန်ကလည်းဘယ်သူမှမတားခဲ့နိုင်ပါဘူးကျွန်တော်တို့ရွှေကွန်းကနေဖမ်းမြို့ကိုပြန်တော့တနာီနီးပါးလောက်ကားနဲ့ပြန်ရပါတယ်လမ်းမှာကားလမ်းဟာအတော်ကောင်းမွန်တဲ့လမ်းရန်ကုန်လိုနေရာမှာတော့မမြင်ဘူးတဲ့ကတ္တရာလမ်းမျိုးကိုသတိထားမိပါတယ်ဒေသခံတွေပြောပြကြရဲ့ဒီလမ်းမကြီးဟာမြန်ကြီးငူဆရာတော်လမ်းဒေသခံကရင်တိုင်းသားတွေအားလုံးကဖုံကြီးလမ်းလို့ကရင်လိုခေါ်ကြပါတယ်ဖန်ဘက်ကိုမကွေ့ခင်လှိုင်းဘွဲ့ဖန်အံမြန်ကြီးငူဘက်လမ်း၃ခုစုံတဲ့နေရာမှာမဟုတ်ဘူးအကြီးကြီးတစ်ခုကို မြန်ကြီးကဘက်အဝင်မှာတွေ့ရပါတယ်မြန်ကြီးကဆရာတော်နဲ့ DKB မိသားစုများကောင်းမှုဆိုတဲ့စာတမ်းလည်းရှိပါတယ်အခုတော့ DKB ဆိုတာထက် BGF လို့လူသိများကြတဲ့နေကြားဆောင်တက်ဖြစ်ပါတယ်ဆရာတော်ရဲ့လုံခြုံရေးတက်လို့ပြောရမှာဖြစ်ပါတယ်ဒီလမ်းမကြီးကိုကြည်ချင်းအပြင်ဆရာတော်ဟာဒေသဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးတဲ့ဆရာတော်ဖြစ်တဲ့အတွက်ကြောင့်ဆရာတော်ရဲ့ဩဇာတက်ရောက်မှုနဲ့ဒေသခံဗုဒ္ဓဘာသာကင်တိုင်းသားတွေကသူ့အပေါ်ယုံကြည်ကိုးကွယ်မှုကအမခန့်ရှိတဲ့အကြောင်းကိုအထင်ရှားသိရှိနိုင်တာဖြစ်ပါတယ်အဲ့ဒီဒေသတွေဟာနှစ်ပေါင်းများစွာကင်မျိုးသားအစည်းအရုံး KNU နဲ့အစိုးရအဆက်ဆက်တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာတွေဖြစ်ပြီး KNU အကွဲအပြဲနောက်ပိုင်းမှာမြန်ကြီးကိုဆရာတော်ကဒေသဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးခဲ့တဲ့နေရာလည်းဖြစ်ပြီးအစိုးရရဲ့အုပ်ချုပ်ရေးတရားစီရင်ရေးမရှိခဲ့တဲ့ဒေသဖြစ်တဲ့အကြောင်းသိရှိခဲ့ရပါတယ်ခင်ဗျာ